COVID-19 ကပ်ရောဂါကြီးကြောင့်ကပ်ရောဂါတိုက်ဖြစ်ရေးရှီတန်းကဆောင်ရွက်နေကြတဲ့မြမကျမရေးဝန်ထမ်းတွေမှာစိတ်ပိုင်းဆိုင်ရာရိုက်ခတ်မှုတွေကြုံတွေ့နေရတဲ့အကြောင်းကိုပြောပြပါမယ်။ကျမအင်တနာထွန်းပါCOVID-19 ရောဂါကူးစက်ခံရတဲ့လူနာတွေကိုပြုစုကူးသပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ရောဂါကူးစက်ခံရနိုင်ခြေပိုများတာကြောင့်သူတို့မှာစိတ်ဖိအားတွေများလာတယ်လို့ကျန်းမာရေးဝန်ထမ်းတွေကိုယ်တိုင်ကဖီအိုကိုပြောပါတယ်။ကျန်းမာရေးဝန်ထမ်းတွေကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်လို့အလုံသမားစီယုံကစီယုံအုပ်ကြီးဒေါက်တာတင်မင်းထွန်းကဖီအိုကိုအခုလိုပြောပါတယ်
။အဓိကတော့သူတို့ဒီစိတ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာမှာဆိုရင်သူတို့ကအခက်မတင်မနေကူးသွားမလားပေါ့နော်ဒါတစ်ချက်ပေါ့။နောက်စိတ်ဖိစီးမှုများတာပေါ့။ဒီခုအချိန်မျိုးကုတာနေတဲ့လူနာနေတဲ့သူတို့ TP ဆက်ဆံနေတဲ့ခါကျတော့စိတ်ဖြစ်စည်းမှုများတာပေါ့နောက်တစ်ခုကတော့သူတို့ကျန်နေတဲ့ကြံတစ်ခါထပ်ပြီးသူတို့မိသားစုကိုပြန်ကူးမအောင်စိတ်ပူကြတာပေါ့အဲ့ဒါကြီးပါပဲအဓိကတော့နိ
ကျမရေဝန်ထမ်းတွေအနေနဲ့ဒီယောဂပိုကူဆက်တာကနေကာကွယ်နိုင်မှုဝေးရတဲ့ဝတ်စုံတွေကြောင့်လည်းစိတ်ဖြစ်စည်းမှုတွေရှိလာကြတယ်လို့ဆိုပါတယ်လုပ်ငန်းခွင်အတွင်းအဆင်မပြေမှုတွေဖိအားများတာတွေကြောင့်ဒီလိုကာလမှာကျမရေဝန်ထမ်းတွေအနေနဲ့စိတ်တက်ကြလာတာတွေရှိလာနိုင်တဲ့အတွက်လုပ်ငန်းခွင်အတွင်းပျော်ရွှင်အောင်စိတ်ပိုင်းဆိုင်ရာမြင့်တင်ရေးလုပ်ပေးတင်တယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကပြောပါတယ
်စိတ်တက်ကြတဲ့အပိုင်းလေးတောင်ရှိနိုင်နိုင်တယ်ဘလူးလူတွေမှာရှိနိုင်တယ်ဆိုတော့ကိုယ့်ရဲ့လုပ်ငန်းကမှအဆင်မပြေတာတွေကြုံလာတဲ့အခါပေါ့နော်အဲ့ခါတိုင်းကြုံလာနေအခုလက်ရှိအဲ့ဒါနဲ့ချင်းချောင်းနေတဲ့ယောဂနဲ့ရင်ဆိုင်နေရတဲ့အချိန်မှာအဆင်မပြေမှုတွေနဲ့ညာလာရင်သူတို့ကိုယ်နိုင်ပါလေဒီစိတ်တက်ကြတာတွေစိတ်တက်ဒါကဖြစ်နိုင်တာလေးရှိလာနိုင်တယ်ပေါ့နော်အဲ့တော့ဒီစိတ်ကြကြခြင်းဖြစ်အောင်တော့ motivation လို့ခေါ်တာပေါ့ကိုယ့်ရဲ့လုပ်ငန်းဝင်မှာပြောပိုက်လာအောင်အဲဒီကိုယ့်ရဲ့ဒီပတ်ဝန်းကျင်အတိုင်းဝိုင်းကနေတစ်ဆင့်တရားနဲ့တရားကိုဖေးမကူဒီစိတ်ကြမြင့်တင်တဲ့အခြေအလေးကြီးလိုရတော့အထူးသဖြင့်တော့အထက်ဌာနတိုင်းဆိုင်ရာတွေကပို့လို့ရခုလည်းဆရာတို့အနေနဲ့ဒီကျန်းမာရေးဝန်ထမ်းတွေကိုစိတ်ပိုင်းဆိုင်ရာမြင့်တင်လေးလေးဒီလူငန်းသားပေါင်းလုံးကနေဆောင်ရွက်နေတာလေးလည်းတွေ့ရတယ်ပေါ့နော်ဒါလေးကသူတို့ရဲ့စိတ်ပိုင်းဆိုင်ရာတိကျမှုလေးတွေကိုဒီကွယ်နိုင်တဲ့ဆက်မှာပါလေကုစားပေးနိုင်တဲ့ဒါလေကောင်းမွန်တဲ့လုပ်ရတစ်ခုပဲဖြစ်တယ်ပေါ့နော
်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကိုဗစ်ကပ်ရောဂါကာလအတွင်းကျန်းမာရေးဝန်ထမ်းတွေစိတ်ရောဂါအခန့်ရှိသူတွေကပ်ရောဂါကြီးကိုလက်တွေ့ရင်ဆိုင်နေကြရသူတွေရဲ့စိတ်ကျန်းမာရေးအတွက်အင်မတန်စိုးရိမ်စရာဖြစ်နေတဲ့အတွက်ဒီအခြေအနေကိုအစိုးရတွေအနေနဲ့အာရုံစိုက်ကြဖို့တိုက်တွန်းထားပါတယ်ဒီကိစ္စကိုပြဿနာတရက်လို့သဘောထားပြီးကင်တွယ်ဖြည့်ရှင်းကြဖို့အစိုးရတွေလူမှုအခြေပြုအဖွဲ့တွေနဲ့ကျန်းမာရေးအာဏာပိုင်တွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းခဲ့တာဖြစ်ပါရဲ့ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။